ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll be again.
ဒီတန်တော်တာရှင်များကိုတာယာရနည်းလေးဖြစ်ပါစေလို့နှုတ်ဆက်တာလိုက်ရပါတယ်ရှင်။တာတာရှင်များရှင်သုတဖလင်ဆုနေမယ်ဆိုတဲ့အစီအစဉ်လေးမှာကျမရိုမီနဲ့
ကျွန်တော်ထူးထူးတို့က
လေ့လာထားတဲ့ sexual language ဆိုတဲ့အကြောင်းလေးကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်။တာတာရှင်များရှင် sexual language ကမျက်လက်တစ်ဖွဲအံ့ဖွဲစည်းစွမ်းတစ်လက်ပဲဖြစ်ပါတယ်ရှင်။ sexual language ဝမ်းမြောက်တာကဖျားသခင်စီကလာတဲ့အရာဖြစ်ပြီးတော့ကျမတို့တွေဟာစိတ်ရှင်လန်ဝမ်းမြောက်ဖို့မွေးဖွားလာတာပဲဖြစ်ပါတယ်ရှင်
။ဟုတ်ပါတယ်ခင်ဗျ။ပျော်ရွှင်ဝမ်းမြောက်တာကမျက်မှောင်ကျုပ်တာထက်ပိုပြီးကောင်းပါတယ်။မတန်အရမျက်မှောင်ကျုပ်နေမယ်ဆိုရင်ကြွက်သား90ကိုထိန်းချုပ်ထားပါတယ်။ဒါပေမဲ့ပြုံးရမယ်ဆိုရင်တော့ကြွက်သား73ခုလောက်ကိုသာထိန်းချုပ်ပါတယ်
။တတရှင်များရှင်။မျက်မှောက်ကျုပ်တာထက်ပြုံးရတာကပိုကောင်းတယ်ဆိုတာကိုကျမတို့အားလုံးသိထားကြပါတယ်။ကျမတို့အနေနဲ့ဆစ်ရှင်လန်ဝမ်းမြောက်မှုကိုမတွေ့တဲ့အခါမှာခြားအားကောင်းတဲ့ဟော်မုန်းတွေဟာဆိုရင်ကျမတို့ရဲ့သွေးကြောတွေကိုဝင်ရောက်လာပြီးတော့ကြောက်ကဲ့နဲ့ဆိုင်တဲ့အကျိတ်တွေကိုလည်းတိုးပွားလာစေပါတယ်
။ကျွန်တော်တို့လူသားတွေရဲ့အတွေ့အကြုံကြောင်းစစ်ချင်မှုရဲ့ထင်းချောက်မှုအောက်မှာရှိရပါမယ်။ကျွန်တော်တို့ဝမ်းနည်းနေမယ်ဆိုရင်အာယုံကျွန်းနဲ့သွေးကြောလည်ပတ်မှုတွေကိုသေဆုံးစေပါတယ်။အသည်ရဲ့လှုပ်ဆောင်မှုတွေကိုနှောက်နှေးစေုံသာမကအယိုးချင်းစီတွေကိုလည်းခံချောက်စေပါတယ်။အာဟာရနဲ့အစာချေမှုကိုလည်းနှောက်ယှက်ပေးပါတယ
်။တကယ်ချင်းထထူပြောသားသလိုပါပဲရှင်။ဆစ်ရှင်လန်ဝမ်းမြောက်တဲ့ဟာဆိုရင် endorphin hormone တက်ကိုလည်းတိုးစေတယ်။ကောင်းတဲ့ခံစားမှုကိုလည်းဖြစ်ပေါ်စေတယ်။မိတ်ဆွေများတို့ရှင်။ကျမတို့အသက်တာမှာတချို့သောအရာတွေဟာတစ်ခဏတာပျော်ရွှင်မှုကိုပေးတတ်ပါတယ်။ဒါကြောင့်မို့ပျက်စီးတတ်တဲ့ပျော်ရွှင်မှုကိုရှောင်ကြဉ်ရပါမယ်။ကျမတို့နဲ့တပါးသူဆက်ကြရှုပ်ထွေးမှုကိုခွင့်ပြုနိုင်မယ်ဆိုရင်ကျမတို့ရဲ့ကြွယ်ရှင်မှုတွေဟာကြက်ကွယ်သွားပါလိမ့်မယ်
။မှန်ပါတယ်ခင်ဗျ။ကျွန်တော်တို့စိတ်ထဲမှာရှိတဲ့ဒေါသတိမ်တိုက်ကြီးအဖြစ်ဘုရားသခင်ကိုမမြင်အောင်အမောင်ရိပ်လွန်းခြုံစေပါတယ်။စိတ်ရှင်လန်းဝမ်းမြောက်မှုကိုလည်းပျောက်ကွယ်စေပါတယ်။လူတိုင်းနဲ့တင့်တယ်မြတ်တာဖို့ရှိဖို့ကြွယ်ရှင်မှုရှိဖို့နဲ့ပြုလျက်ရာမှာအားထုတ်မှုရှိကြရပါမယ်။ကျွန်တော်တို့တယောက်စီတိုင်းမှာခြားနားတဲ့အတွေ့ခေါ်ရှိပေမယ့်ဖြူစင်တဲ့ပျော်ရွှင်မှုကတူညီကြရပါမယ်
။ဒေါသရှင်များရှင်ကျမတို့ကွာတတရဲ့လုပ်ငန်းတွေကိုစမ်းစစ်ပြီးတော့ကောင်းတာဖြစ်စေဆိုးတာဖြစ်စေဘယ်အချိန်ဒီမှာမစုံပျော်ရွှင်မှုကိုရွေးချယ်ကြရပါမယ်
။သောတာရှင်များခင်ဗျာကျွန်တော်တို့ရဲ့တတကိုပျော်ရွှင်တတ်တဲ့စိတ်သဘောထားလေးတွေထားရှိခြင်းအားဖြင့်ပျော်ရွှင်မှုနဲ့အတူကျန်းမာဒုက္ခအဖျားဖျားကိုခံစားရရှိကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
။ခင်ကြီးတွေမှာဘုရားရှိတဲ့ဘယ်လိုဘူးတို့တာတွေလူလူတိုင်း
ချမ်းမြေတော်မူကြပါစေ တင်းအုပ်ဆရာအတွက်နှုတ်ဆက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဟောကြားသွားမှာဖြစ်ပါတယ်။အခုဟောမယ့်တရားဟောချက်ကိုတော့တမန်တော်ဝုဒ္ဓအခန်းကြီး20နဲ့အခန်းကြီး21ကိုအခြေခံပြီးဟောကြားသွားမှာဖြစ်ပါတယ်ခင်ဗျာ။ရှေးခေတ်ကခရီးသွားလာရေးအခုခေတ်လိုအဆင်မပြေပါဘူး။တင်းမောစိတ်များမှာခရီးတယ်များနားနေတောင်ဆိုတာရှိဖို့မပြောနဲ့ကြားတောင်မကြားဘူးကြပါဘူး။တင်းမောပေါ်တက်ဖို့ဆိုတာလဲကုံတွေအထုပ်ပိုးတွေကိုကွေ့ကောက်ကြောဖြတ်ပြီးတင်းမောပေါ်ခဲရခက်စစ်တက်ကြရတာပါ။ခီးတဲ့တဲခိုခန်းများရှိနေပေမဲ့လည်းခုခေတ်လိုတီးသန့်ခန်းတွေမရှိပါဘူးမောပန်းလာတဲ့ခီးတဲ့တယောက်အနေနဲ့ညာအိတ်ဖို့ရာခန်းငယ်ကြီးတစ်ခုအတွင်းအခြားခီးတဲ့များနဲ့ရောနှောပြီးကိုအိတ်ရလက်ကိုခင်းပြီးအိတ်ကြရတာပါရှင်ဘောလူသာသနာခီးလှဲ့လျာမှာတမျိုးမှတမျိုးတနေရာမှတနေရာကိုပြောင်းရွှေ့သွားတဲ့အခါအလင်းစလိုသွားရပုံများကိုလည်းတမန်တော်ဝတ္ထုကိုဖတ်ကြည့်ပါကမကြာခဏတွေ့ကြပါလိမ့်မယ်အာရှိပြည်နဲ့ဟီလတကျွန်းဆွယ်တခွင်မှာသာသနာခီးလှဲ့လေစဉ်ကခြေချင်းတမျိုးတင်းမောနဲ့တဖုံသွားကြရတဲ့အပြင်တခိုးလူစိုးဓမြတွေနဲ့လည်းမကြာခဏတွေ့ကြပါတယ်ဒါအပြင်တင်းမောပြတ်တဲ့ဘေးကလည်းအန္တရာယ်မသေးလာပါဘူးကျွန်တော်တို့တည်တည်ချာချာစဉ်းစားကြည့်ရင်ရှင်ဘောလူအနေနဲ့ဆင်းရဲဒုက္ခအမျိုးစုံကိုရင်ဆိုင်ကြော်လွှားရင်းအေးဝလိတရားတော်အတွက်အမှုတော်ဆောင်ရွက်ခဲ့တာပါနေမအားညမအားခီးသွားရင်တရားဟောရင်ခီးသွားနဲ့မရမနာမမောနိုင်မပန်းနိုင်လှုပ်ဆောင်နေတဲ့အပြင်ခီးလှဲ့လည်နေစဉ်အတွင်းမှာအသင်းတော်များကိုစာရေးဆက်သွယ်နှစ်သိမ့်အားပေးတဲ့စာတွေကိုလည်းရေးသားပေးပို့ခဲ့ပါသေးတယ်။ကဲကျွန်တော်တို့စဉ်းစားကြည့်ကြပါတရောမြို့မှာတညာလုံးမအိပ်ဖဲတရားဟောခဲ့တာပါ။ပြတင်းမောက်နားမှာအိပ်ပျော်ပြီးလိမ့်ကျသေးဆုံးသွားတဲ့ဥတ္တခုအကြောင်းကိုပြန်စဉ်းစားကြည့်ပါဥတ္တခုကိုရှင်ပေါလုကသခင်ယေရှုခရစ်နာမတော်အားဖြင့်အံ့ဩဖွယ်ရာပြန်လဲအသက်သွင်းပေးခဲ့တာပါအဲ့ဒီညမိုးလင်းတော့တယောမျိုးကနေမိုင်း20ဝေးတဲ့တင်းမောစိတ်ရှိရာအာတုမျိုးကိုခြေရှင်းလျှောက်ကြပြန်ပါတယ်တညာလုံးမအိပ်ဖဲနောက်တနေ့မိုင်း20ခီးလျှောက်ရတဲ့ခီးဟာတော်တော်ကိုမောပန်းပါလိမ့်မယ်ခင်ဗျာတခါအာတုမျိုးကနေကမ်းရိုးတန်းတစ်လျှောက်တင်းမောနဲ့ခီးထွက်ကြရမှာလဲယာသည်ဥရရဲ့အခြေအနေကြောင့်ပဲလားတင်းမောကပတိန်ရဲ့သဘောကြောင့်လားဆိုတာတော့ကျွန်တော်တို့မသိရပါဘူးဒါပေမဲ့ရှင်ပေါလုသွားလို့တဲ့ဖိလိပ္ပိမြို့ကိုတင်းမောမဆိုင်ခဲ့ပါဘူး။တင်းမောကမိလက်မြို့ကိုစိုက်ကတ်ခဲ့တာဖြစ်ပါတယ်။အေးဖက်မြို့ကအသင်းသားတွေနဲ့နောက်တစ်ခါတွေ့ရတော့မှမဟုတ်တဲ့အကြောင်းယူပါယုံအားဖြင့်ရှင်ပေါလုကြိုတင်သိထားပြီးပါပြီ။ဒါကြောင့်အေးဖက်အသင်းသားတွေမိလက်မြို့ကိုလာရောက်တွေ့ဆုံကြဖို့ကြိုတင်စာပို့ထားလိုက်ပါသေးတယ်ခင်ဗျာ။အေးဖက်မြို့အသင်းလူကြီးများနဲ့ခွဲခွာကဏီရှင်ပေါလုရဲ့နောက်ဆုံးအကြံပေးချက်များကိုကျွန်တော်တို့ဖတ်ကြည့်တဲ့အခါမှာတရားစရာမှုများနဲ့အတိုက်ခံဆွေးနွေးတဲ့ပုံစံမျိုးလည်းမဟုတ်တပါးမျိုးသားကိုအားတက်တရောဟောကြားနေတဲ့ပုံစံနဲ့လည်းမတူအသင်းတော်ရဲ့အနာဂတ်ရေးကိုစိတ်မအေးနိုင်ရှာပဲတက်သက်စအသင်းတော်ကလေးအနာဂတ်ကြော်ဖြတ်သွားရမယ့်အခက်အခဲတွေပြဿနာတွေကိုကြိုတင်သိမြင်ထားတဲ့အတွက်လာရောက်တွေ့ဆုံကြတဲ့အေးဖက်အသင်းလူကြီးများနဲ့နောက်ဆုံးခွဲခွာကန်ဤနှိုးစော်အားပေးကြရမှာပြောင်းလဲပြီးစညီကောင်မောင်နှမများအနေနဲ့ဝိညာဉ်ရေးရာကောင်းစားရေးအတွက်စိုးရင်ကြောက်ကြမှုအပြည့်နဲ့အားပေးနှိုးစော်စကားတွေပြောကြားသွားတာကျွန်တော်တို့တွေ့ကြရပါတယ်။သူပြောပြတဲ့စကားတွေကိုအတိုချုပ်ကြည့်မယ်ဆိုရင်နံပါတ်1အေးဝင်ကလေးအမှုတော်ဆောင်မှုသူ့ကိုဖျားသခင်ခေါ်တော်မူပုံနဲ့သူလှုပ်ဆောင်ခဲ့ပုံများနံပါတ်2သူလိုက်လျှောက်တယ်လို့လိုက်လျှောက်ကြရန်မြစ်တရားခံမုံနံပါတ်3ပြေးရမယ်လမ်းကိုအဆုံးတိုင်အောင်ပြေးကြရန်နဲ့နံပါတ်4လာလတန်သောဘေးအန္တရာယ်များအတွက်မိမိကိုယ်ကိုယ်သာမကအသင်းဝင်အားလုံးကိုပါစောင့်ရှောက်ကာကွယ်ကြရန်တိုက်တွန်းနှိုးဆော်သွားခဲ့တာတွေ့ရပါတယ်။ဒီနေရာမှာရှင်ပေါလုပြောတဲ့အတိုင်းသိရအောင်ကျမ်းစာရဲ့မှတ်တမ်းကိုကျွန်တော်ဖွင့်ဖတ်ပြပါမယ်။တမန်တော်အခန်းကြီး20အခန်းငယ်18နဲ့19ငါသည်အာရှိပြည်သို့ရောက်သောနေ့မှစ၍ယခုတိုင်အောင်သင်တို့ရှိမှအဘယ်သို့ကြည့်နေသည်ကိုသင်တို့သိကြ၏။အလွန်နှိမ်ချသောစိတ်ရှိလျက်မျက်ရည်ကျလျက်ယူရလူတို့၏မကောင်းသောအကြံအားဖြင့်စုံစမ်းနှောက်ယှက်ခြင်းကိုခံရလျက်သခင်ဖျား၏အမှုတော်ကိုငါဆောင်ရွက်သည့်အကြောင်းကိုသင်တို့သိကြ၏လို့ဖော်ပြထားတာတွေ့ရပါတယ်။ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာရှင်ဘောလူရဲ့အားပေးတိုက်တွန်းစကားတွေဖတ်ကြည့်ပါ။ကျွန်တော်ကြင့်တယ်လို့ကြင့်မှာဆိုတဲ့အတုံးနှုံးကိုမကြာခဏတွေ့ကြပါလိမ့်မယ်။ပထမအကြိမ်ကောရိန္သုဩဝါဒစာပထမဆောင်အခန်းကြီး17အခန်းငယ်1မှာငါသည်ခရစ်တော်ဤသူကြင့်တဲ့ကဲ့သို့သင်တို့လည်းငါဤသူကြင့်ကြလောလို့ကောရိန္သုအသင်းသားတွေကိုဆုံးမဩဝါဒစကားပြောခဲ့တာတွေ့ရပါတယ်ဒုတိယအကြိမ်ဖိလိပ္ပိဩဝါဒစာအခန်းကြီး4အခန်းငယ်9မှာလဲ တင်တို့ဒီအထက်ကတင်ယူ၍ငါ၌ကြားမြင်ခဲ့ပြီးသမျှတို့ကိုကြင်ညာလောလို့ပြောခဲ့တာတွေ့ရပါတယ်ဒီစကားကငါနီးတူကြင်မာလို့ဆိုတဲ့သဘောတရားပါပဲဒီစကားကိုတော့ဖိလိပ္ပိအသင်းတော်ဖိလိပ္ပိအသင်းသူအသင်းသားတွေကိုဆုံးမဩဝါဒပေးခဲ့တာပါချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာစဉ်းစားကြည့်ပါသင်အုပ်ဆရာတယောက်အနေနဲ့ကိုကူကူပုံစံနမူနာပြပြီးဆုံးမတွင်တင်ဖို့ဆိုတာမလွယ်ကူလှပါဘူးရဲရင်တည်ကြည်ဖို့အများကြီးလိုပါလိမ့်မယ်ဒါပေမဲ့ရှင်ပေါလုအနေနဲ့သူ့ကိုဖျားရှင်ခေါ်တော်မူတဲ့အကြောင်းသူအခုဟောပြောနေတဲ့သူကိုယ်တိုင်လိုက်လျှောက်နေတဲ့တရားဟာလေဖျားရှင်ကသူ့ကိုပေးထားတဲ့တရားအစ်စ်ဖြစ်တဲ့အကြောင်းအကျွင့်မဲ့ယုံကြည်စိတ်ချလို့သာဒီလိုမျိုးပြောနိုင်ခဲ့တာကျွန်တော်တို့ဖြစ်ပါတယ်အေးဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာရှင်ပေါလုပြောကြားသွားတဲ့ဆုံးမဩဝါဒစကားတွေဟာတချိန်ကအသင်းတော်ခေါင်းဆောင်တွေကိုပေးနေတဲ့ဆုံးမဩဝါဒစကားတွေဖြစ်ပေမဲ့ဒီကနေ့အသက်ရှင်နေကြတဲ့ယုံကြည်သူခရိယန်များကိုလည်းရှင်ပေါလုကအဲ့ဒီဩဝါဒအတိုင်းသူထားခဲ့တဲ့ပုံစံနမူနာအတိုင်းလိုက်လျှောက်ကြဖို့ပွင့်ပွင့်လင်းလင်းဟောပြောနေစေပဲဖြစ်ပါတယ်။ရှင်ပေါလုအနေနဲ့သူချစ်ခင်လေးစားတဲ့မိတ်ဆွေများနဲ့ပြောင်းလဲပြီးစအသင်းဝင်လူသစ်များကိုအားပေးစကားပြောကြရမှာသူ့အနေနဲ့ဘာတစ်ခုမှခြံလှမထားကြောင်းအတိလင်းပဲလို့ပြောပါတယ်ဆိုတာတမန်တော်ဝုဒ္ဓအခန်းကြီး20အခန်းငယ်20ကိုကျွန်တော်ဖတ်ပြပါမယ်။သင်တို့အကျိုးပြုစုစေရာတစုံတစ်ခုကိုမျှငါမထိတ်မဝဲလူစုဝေးရနဲ့၎င်းအိမ်များနဲ့၎င်းသင်တို့အားဟောပြောရေးဆုံးမဩဝါဒပေးကြောင်းကိုသင်တို့သိကြ၏။ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။သူဟောပြောခဲ့တဲ့တရားတွေမှာတစ်ခုခုလိဟင်းချက်ရှိနေမယ်ဆိုရင်ထုတ်ဖော်မဲ့လူတွေနောက်ပိုင်းမှာပေါ်လာပါလိမ့်မယ်။ဒါကိုရှင်ပေါလုကကြိုတင်သိထားပြီးသားပါ။ဒါကြောင့်သူတို့အတွက်လုံလောက်တဲ့အကြောင်းလိုလေသည်မရှိကြောင်းဖျားရှင်မှားထားသမျှအကုန်အစင်ဆင့်ဆူထားပြီးဖြစ်တဲ့အတွက်သူမှားကြားထားသမျှအတိုင်းလိုက်လျှောက်ကြပါဒီအတိုင်းသာလျှောက်သွားရင်လုံးဝလမ်းမစရာမရှိတဲ့အကြောင်းရှင်ပေါလုကရှင်းပြသွားခဲ့ပါတယ်ဓမ္မနဝတုအခန်းကြီး20မှာရှင်ပေါလုရဲ့ဓမ္မအမှုတော်နဲ့ပတ်သက်တဲ့ထူးခြားတဲ့အင်္ဂါရ3ရပ်ကိုတွေ့ရပါတယ်ပထမချက်ကတော့ရှင်ပေါလုရဲ့စိတ်နေသဘောထားနှိမ့်ချခြင်းရှိပြီးကိုကြိုးစွန့်အနစ်နာခံခြင်းဖြစ်ပါတယ်။ဒုတိယအချက်ကတော့တရားနာပရိသတ်အတွက်ဝမ်းနဲ့ကြေကွဲခြင်းပါ။တရားနာပရိသတ်အတွက်ဝမ်းနဲ့ကြေကွဲခြင်းဖြစ်ရတဲ့အကြောင်းများကိုယောမဩဝါဒစာ၊ကောရိန္သုဩဝါဒစာနဲ့ဖိလိပ္ပိဩဝါဒစာဆောင်များမှာမှတ်တမ်းတင်ဖော်ပြထားတာတွေ့ရပါတယ်။တတိယအချက်ကတော့အန်ဒရယ်နဲ့တွေ့ကြုံတဲ့အခါမှာကြောက်ရွံ့တုန်ဆုတ်ခြင်းလုံးဝမရှိပဲရဲရင်တည်ကြည်စွာရင်ဆိုင်တတ်တဲ့တတိအပြစ်ရှိတဲ့အပြင်အသက်အန်ဒရယ်နဲ့ရင်ဆိုင်ရတဲ့အခါမျိုးမှာအလျှော့ပေးခြင်းလုံးဝမရှိတဲ့စိတ်ဓာတ်ဖြစ်ပါတယ်ရှင်ပေါလုရဲ့ဩဝါဒစာများမှာလည်းအဓိကအချက်၃ချက်ရှိပါတယ်ပထမအချက်ကတော့ပေါလုပြောတဲ့တရားအလုံးကိုအတူချုံးလိုက်ရရင်အတူချုံးပြီးအတူချုပ်ဖော်ပြရမယ်ဆိုရင်ဖျားရှင်ရှေ့တော်၌နောင်တရခြင်းတရားကို၎င်းငါတို့သခင်ယေရှုခရစ်ကိုယုံကြည်ခြင်းတရားကို၎င်းယူရလူဟေလသလူတို့အားတတ်သေးခံသည့်အကြောင်းအရာတို့ကိုသင်တို့သိကြ၏လို့ကျွန်တော်တို့တမန်တော်ဝုဒ္ဓအခန်းကြီး20အခန်းငယ်21မှာဖော်ပြထားတာတွေ့ရပါတယ်ကျွန်တော်တို့ထံကိုတရားနာပရိသတ်တို့ကယေရှုရှင်အားယုံကြည်ကိုးစားပြီးကိုယ်နှုတ်နှလုံးသုံးပါးလုံးဆက်ကပ်ကြဖို့ဆိုတဲ့တရားကိုဘာကြောင့်ထပ်တလဲလဲဟောနေရပါသလဲလို့တို့ကမေးမြန်းကြပါတယ်အဖြေကတော့ရှင်းပါတယ်ကယ်တင်ခြင်းရဖို့အတွက်အခြားနီလန်းမရှိလို့ပဲဖြစ်ပါတယ်ခင်ဗျာရှင်ပေါလုဟောတဲ့တရားရဲ့ပထမအချက်ကနောင်တရပြီးယေရှုရှင်ကိုယုံကြည်လက်ခံအနှံ့ကြဖို့ဖြစ်ပါတယ်ရှင်ပေါလုဟောတဲ့တရားရဲ့ဒုတိယအဓိကအချက်ကတော့ဘုရားသခင်အမှုတော်ကိုအယိုးကြည်ကြည်အေးခန်းခန်းနောက်မဆုတ်တမ်းဆုံးခန်းတိုင်အောင်ဆောင်ရွက်သွားကြဖို့သတိပေးနှိုးဆော်ခဲ့တာတွေ့ကြရပါတယ်တမန်တော်ဝုဒ္ဓအခန်းကြီး20အခန်းငယ်24ကိုဖတ်ပြပါရစေတို့ရတွင်ဘုရားသခင်ယေရှုတော်နှင့်ရှင်သောဧဝံဂေလိတရားကိုတတ်သိခံခြင်းကသခင်ယေရှုခရစ်လက်မှငါခံရပြီငါခံရပြီးသောအမှုကိုဝန်းမြောက်စွာပြီးစေမည်အကြောင်းထိုညှင်းဆဲခြင်းအမှုတစ်စုံတစ်ခုကိုမျှငါသည်ပမာဏမပြုကိုယ်အသက်ကိုလည်းနှမျောခြင်းမရှိလို့ဖော်ပြပြီးအားပေးတိုက်တွန်းခဲ့တာကျွန်တော်တွေ့ရပါတယ်ရှင်ပေါလုဟာသူ့ရဲ့ယုံကြည်ချက်ကိုဘယ်တော့မှမစွန့်လွတ်ပါဘူးဘယ်တော့မှမစွန့်လွတ်ပါဘူးခရိယန်အသက်တာအပြေးပြိုင်ပွဲဝင်တာနဲ့အပြေးပြိုင်ပွဲဝင်တဲ့မရတော်အပြေးသမားနဲ့တူချောင်းနှိုင်းရှင်ပြပြီးတော့ဘာကိုမှမကြည့်ပဲယေရှုရှင်ကိုသာကြည့်ပြီးယုံကြည်ကိုးစားမှုအပြည့်နဲ့ပြေးပါကပထမဆုရမယ်အကြောင်းကိုလည်းရှင်ပေါလုကပြောပြခဲ့ပါသေးတယ်။ အဲ့ဒီပထမဆုကတော့တန်ဖိုးမပြနိုင်တဲ့ထာဝရအသက်ပါတရားနာနေကြတဲ့ဓမ္မမိတ်ဆွေများလဲယေရှုရှင်ကိုယုံကြည်ကိုးစားတဲ့စိတ်နဲ့အဆုံးတိုင်အောင်တည်ကြည်သွားမယ်ဆိုရင်နောက်ဆုံးဆုကတော့ထာဝရအသက်ရပါလိမ့်မယ်တိမောသေကိုရေးပြီးအားပေးတဲ့စာထဲမှာဘယ်လိုတိုက်တွန်းအားပေးထားပါသလဲဆိုတာတိမောသေဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်98ကိုကျွန်တော်ဖတ်ပြပါမယ်။ကောင်းစွာသောတိုက်လှန်ခြင်းကိုငါပြုပြီးပြည့်ရသောလမ်းကိုအဆုံးတန်အောင်ငါပြေးပြီးယုံကြည်ခြင်းတရားကိုစောင့်ရှောက်ပြီးယခုမှစ၍ဓမ္မတရားဖူသည်ငါဖို့တူထားလျက်ရှိထိုနည်းရ၌တရားသဖြင့်စီရင်တော်မူသောသူသည်ဟုသောသခင်ဖျားသည်ထိုတရားဖူငါ၌အပ်ပေးတော်မူမည်။ထိုမြမကပေါ်ထွန်းတော်မူခြင်းကိုတောင့်တသောသူအပေါင်းတို့၌လည်းအပ်ပေးတော်မူမည်လို့သူရဲ့ယုံကြည်ခြင်းမျှော်လင့်ခြင်းကိုအတိအလင်းကြွေးကြော်လိုက်တာတွေ့ရပါတယ်။ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့ယုံကြည်သူခရိယန်များရဲ့အသက်တာပြေးပွဲမှာခံစားကြတဲ့ဆင်းရဲဒုက္ခတွေဟာထာဝရအသက်စုနဲ့နှိုင်းစာလိုက်မယ်ဆိုရင်ဘာမှမပြောပါတော့ပါဘူး။သခင်ယေရှုခရစ်ကိုယုံကြည်လက်ခံသူအလုံးထာဝရအမွေတော်ကိုရရှိကြပါလိမ့်မယ်။ဒါကြောင့်ယေရှုရှင်အသွေးတော်နဲ့ဝယ်ယူရွေးနှုတ်ခြင်းခံထားရတဲ့ယုံကြည်သူများရင်ဆိုင်ကြရမယ့်အနာဂတ်ပြဿနာများကိုလည်းရှင်ပေါလုကြိုတင်တတိပေးမှာထားခဲ့ပုံကိုတမန်တော်ဝုဒ္ဓအခန်းကြီး20:29-31မှာကျွန်တော်ဖတ်ပြပါမယ်။ငါမရှိသည့်နောက်ကြမ်းတမ်းသောတောခွေတို့သည်သူများကိုမတနာဘဲသင်တို့ထဲသို့ဝင်မည်ကို၎င်းတပည့်တော်များတို့ကိုသွေးဆောင်ခြင်းကမှားသောစကားကိုပြောတတ်သောသူတို့သည်သင်တို့ထဲ၌လည်းပေါ်လာမည်ကို၎င်းငါသိ၏လို့ငါသိ၏ထို့ကြောင့်တတိနှင့်စောင့်နေကြလောငါသည်၃နှစ်ပတ်လုံးနေညံ့မပြလူအပေါင်းတို့ကိုမျက်ရည်နှင့်တကွဆုံးမသွန်သင်နေကြောင်းကိုအောင်းမိကြလောတတိယအချက်ကတော့အသင်းလူကြီးများအနေနဲ့ကောင်းသောတိုးရင်းများပီတာကြဖို့တတိပေးထားပြီးတော့အသင်းလူကြီးများကိုအုတ်ထင်းသူများသို့မဟုတ်စောင့်ရှောက်သူများလို့နာမည်ပေးလိုက်ပြီးတော့အသင်းတော်ခေါင်းဆောင်များအနေနဲ့အနာဂတ်မှာအသင်းတော်ကိုဘယ်လိုဘယ်ပုံထိမ့်သိမ်းစောင့်ရှောက်ကြဖို့မှားသွားတာကိုတွေ့ရပါတယ်အိဖက်အသင်းတော်မှာရှိတဲ့ညီကိုများကိုအမိန်ပေးနေတာမဟုတ်ပါဘူးချစ်ခင်များနိုးတော့ချစ်ခင်များနိုးတဲ့စိတ်ကျင်နာယူရတဲ့မေတ္တာစေတနာအပြည့်နဲ့နောက်ဆုံးခွဲခွာရကနီးမှာမျက်ရည်မျက်ခွက်နဲ့မှားချားနေတာဖြစ်ပါတယ်မိတ်ဆွေတို့စဉ်းစားကြည့်ပါမိလက်မျိုးတင်မောစိတ်ကမ်းမှာပေါလုနဲ့အိဖက်အသင်းလူကြီးများသဲတောင်မြေမှာအသင်းလူကြီးများကလက်တွေဝိုင်းရံထားကြပြီးတော့အတူတကွဒူးထောက်ဆူတောင်းနေပုံကိုမြင်အောင်မိကြပါလိမ့်မယ်။တမန်တော်20:36-38ကိုကျွန်တော်ဖတ်ပြပါမယ်။ပေါလုသည်ဒူးထောက်၍ထိုသူအပေါင်းတို့နှင့်တကွဆူတောင်းလေ။ထိုသူအပေါင်းတို့အလွန်ငိုကြွေး၍ပေါလုလက်ဘင်းကိုဖက်ရမ်းလျက်သူ့ကိုနမ်းကြ၏။နောက်တစ်ဖန်သူ၏မျက်နှာကိုမမြင်ရဟုသောစကားကြောင့်သာ၍ကြောက်သောစိတ်နှင့်ပေါလုကိုတင်းမောသူပို့လိုက်ကြ၏လို့ဖော်ပြထားတာတွေ့ရပါတယ်။အနောက်တိုင်းယဉ်ကျေးမှုအရာအမျိုးသားများအနေနဲ့စိတ်လှုပ်ရှားမှုများကိုထိမ့်ချုပ်ထားလိမ့်ရှိကြပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသားချင်းနန်းရှုပ်ချင်းဖလက်တငင်ပြူချင်းမျက်ရည်ကျချင်းများဟာယောက်ျားမပီတာဘူးလို့သဘောထားတတ်ကြလို့ပါ။ဒါပေမဲ့ပေါလုနဲ့သူမိတ်ဆွေများကတော့အဲ့ဒီသဘောထားကိုလက်မခံခဲ့ကြပါဘူး။ခွဲခွာခြင်းအတွက်နှုတ်ဆက်ပွဲဟာပျော်ပွဲမဟုတ်ပါဘူး။နောက်ဘယ်တော့မှပေါလုနဲ့မတွေ့ကြတော့ဘူးဆိုတာသိထားရတဲ့အတွက်ခွဲခွာကနီးမှာဘယ်သူမှမျက်ရည်မစဲနိုင်ခဲ့ကြပါဘူးခင်ဗျာအားလုံးမျက်ရည်ဆက်လက်နဲ့တင်မောထွက်တဲ့အထိငေးကြည့်နေပုံကိုကျွန်တော်မြင်အောင်မိပါတယ်ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာရှုရပြီးတူရမျိုးကိုရောက်တော့တင်မောကကုံနေကုံချတွေလုံနေတဲ့အချိန်တွင်ရှင်ပေါလုနဲ့အဖော်များတူရမျိုးမှာရှိတဲ့ယုံကြည်သူများနဲ့တွားရောက်တွေ့ဆုံအားပေးခဲ့ကြပြန်ပါတယ်အဲ့ဒီအချိန်မှာတူရမျိုးမှာရှိတဲ့ခရိယန်များကိုတန်ရှင်သောဝိညာဉ်တော်တန်ရှင်သောဝိညာဉ်တော်ကပေါလုယေရုရှလင်မြို့ကိုသွားမယ်ဆိုရင်အန်ဒရယ်ရှိတဲ့အကြောင်းဗျာဒိတ်အားဖြင့်တိထားကြလို့ယေရုရှလင်မြို့ကိုမသွားဘူးတူတူမြို့မှာရှိတဲ့ယုံကြည်သူများကအမျိုးမျိုးတားခဲ့ကြပေမဲ့ရှင်ပေါလုကတော့နားမထောင်ခဲ့ပါဘူးတခါခီးဆက်ပြီးထွက်ရမှာကဲသရီမြို့ကိုရောက်တော့အသင်းတော်ခုနှစ်ဦးအပါဝင်ဖြစ်တဲ့ဖိလိပ္ပုကပေါလုတို့အဖွဲ့ကိုလာရောက်ဂျူဆူနှုတ်ဆက်ကြပါတယ်အသင်းတော်ဖိလိပ္ပုဟာအခုတော့ကဲသရီမြို့မှာမိသားစုနဲ့အတူတကွအမှုတော်ဆောင်ကြီးဖြစ်နေပါပြီ။ဖိလိပ္ပုရဲ့သမီးလေးယောက်ဟာလည်းပဲပရောဖက်မများဖြစ်တယ်လို့ကျွန်တော်တို့တမန်ကျမ်းစာရဲ့မှတ်တမ်းမှာတွေ့ရပါတယ်။ရှင်ပေါလုအတွက်ကဲသရီမြို့မှာအေးအေးချမ်းချမ်းနားနေရမယ့် အချိန်လေးဖြစ်ပေမဲ့မအေးမချမ်းနဲ့အဆုံးသတ်သွားခဲ့ရပါတယ်။ဖိလိပ္ပုရဲ့သမီးလေးယောက်ကတော့ပေါလုအကြောင်းဘာမှပရောဖက်မပြုကြပါဘူး။ဒါပေမဲ့ယေရုရှလင်မြို့ကရောက်ရှိလာတဲ့ပရောဖက်အာဂဘုကပေါလုရဲ့ခါးပန်းကိုယူပြီးသူ့လက်သူ့ခြေတွေကိုတုံ့နှောင်ထားလိုက်ပါတယ်။အကယ်၍ပေါလုယေရုရှလင်မြို့ကိုသွားမယ်ဆိုရင်ယူဒလူတွေကအဲ့ဒီပုံစံအတိုင်းပေါလုကိုတုံ့နှောင်ပြီးတပါးမျိုးသားများလက်ကိုအကြလိုက်မယ်လို့ပွင့်ပွင့်လင်းလင်းပြောပြလိုက်ပါတယ်။လွန်ခဲ့တဲ့အနှစ်20ကယေရှုရှင်ကိုယောမလူတွေလက်ထဲအနှံခဲ့ကြတယ်လို့အခုလဲပေါလုကိုအဲ့ဒီပုံစံအတိုင်းခံရဖို့အချိန်နှီးနေပါပြီလို့ပရောဖက်ပြုလိုက်ပါတယ်ခင်ဗျာ။အဲ့ဒီပရောဖက်စကားတွေကိုကြားကြတော့ပေါလုရဲ့မိတ်ဆွေတွေအတွက်အကြီးအကျယ်စိတ်တွေလှုပ်ရှားရှုပ်ထွေးကုန်မှမလွဲပါဘူး။ဝန်းနေကြည်ကွဲတန်တရားစိတ်မျိုးတွေလည်းတန်တရားစိတ်တွေဝင်ပြီးတွေးဝေသွားကြပါလိမ့်မယ်။ဒါပေမဲ့ရှင်ပေါလုကတော့ဘယ်လိုပဲဖြစ်ဖြစ်သူ့ကိုယ်သူမတနာပါဘူး။ကြောက်ရွံ့တွန်းဆုတ်ခြင်းလည်းလုံးဝမရှိပါဘူး။ယေရုရှလင်မြို့ကိုခရီးဆက်ဖို့ဆုံးဖြတ်ချက်ချပြပါပြီ။သွားရမယ့်ခရီးကိုသွားကိုသွားမှာပါ။ဒါပေမဲ့မျက်ရည်မျက်ခွက်နဲ့ကြည်ကွဲဝန်းနေကြတဲ့သူ့မိတ်ဆွေများအတွေ့စိတ်မကောင်းဖြစ်ရပုံကိုတော့တမန်တော်21အငယ်73မှာကျွန်တော်ဖတ်ပြပါမယ်။ပေါလုကလည်းအပေကြောင့်ငိုကြွေးလျက်ငါစိတ်နှလုံးကိုကြည်ကွဲစေခြင်းကပြုကြသည်နီ။သခင်ယေရှုခရစ်နာမတော်ကြောင့်ယေရုရှလင်မြို့၌ချီနှောင်ခြင်းသာမကအသေးသချင်းကိုပင်ခံခြင်းငါငါအလိုရှိ၏လို့ဆိုထားပါတယ်။ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာသေသေးချာချာစဉ်းစားကြည့်ကြပါ။ကိုယ်တိုင်နှင်းဆဲနှိမ့်ဆက်ခြင်းခံရတဲ့အထိကိုကြိုးစွန့်မှုဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူး။မိမိအတွက်ကြောင့်မိမိကိုယ်မိမိကိုခင်တွယ်မြတ်နိုးသူများစိတ်မချမ်းမသာဖြစ်ရမယ်ဆိုရင်ပိုပြီးမလွယ်ပါဘူး။ဒါပေမဲ့ရှင်ပေါလုကတော့သူ့ကိုခင်တွယ်မြတ်နိုးသူများကခီးစဉ်ကိုဖျက်သိမ်းမှုမျက်ရည်မျက်ခွက်နဲ့ငိုယူတောင်းပန်နေတဲ့ကြားထဲကသူ့သွားရမယ့်ခီးကိုဆက်လက်ထွက်ခွာသွားခဲ့တာဖြစ်ပါတယ်။ရှင်ပေါလုကိုချစ်ခင်မြတ်နိုးသူများကတားမရတဲ့အဆုံးမှာတော့သခင်ဖျားအလိုတော်ရှိသည့်အတိုင်းဖြစ်ပါစေလို့မေတ္တာပို့နှုတ်ဆက်ရင်းနဲ့ခွဲခွာသွားခဲ့ကြပါတယ်။ရှင်ပေါလုအကြောင်းဟောကြားလိုက်တဲ့အချက်တွေအခြားချက်တွေအားလုံးမှန်ပေမဲ့ယေရှုရှင်လိုတော့ယေရုရှလင်မြို့မှာအသေးသချင်းမခံရပါဘူးကျွန်တော်တို့လောကမှာလူတိုင်းပြဿနာတွေအခက်အခဲတွေနဲ့မကင်းနိုင်ကြပါဘူးဒါပေမဲ့ရှင်ပေါလုယေရုရှလင်မြို့မှာရင်ဆိုင်ရမယ့်ပြဿနာကကျွန်တော်တို့ရင်ဆိုင်ရတဲ့ပြဿနာတွေတဲ့အများကြီးပိုမိုကြီးမားပါတယ်ဒါပေမဲ့ရှင်ပေါလုအနေနဲ့ဖျားရှင်ပေါ်မှာဖြစ်စေဖျားသခင်ရဲ့အကြံစီပေါ်မှာဖြစ်စေဘယ်တော့မှတန်တရားမရှိခဲ့ပါဘူးကျွန်တော်တို့လည်းသူ့လိုယုံကြည်ခြင်းမျိုးလူအပ်ပါလိမ့်မယ်ယေရုရှလင်မြို့ကိုရှင်ပေါလုရောက်သွားတဲ့အခါမှာတော့ယေရုရှလင်မြို့မှာရှိတဲ့ခရိယန်ခေါင်းဆောင်တွေကတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြပါတယ်ရှင်ပေါလုအနေနဲ့လည်းသူသွားရောက်ခဲ့တဲ့သာသနာခရီးအတွေ့အကြုံတွေကိုအားပါတရားပြောပြမှာကတော့တန်တရားရှိစရာမလိုပါဘူးသူတင်ပြပုံကိုကြားရတဲ့အသင်းလူကြီးများအားပါတရားဖျားသခင်ဂုံတော်ကိုချီးမွမ်းကြလို့တမန်တော်21အငယ်20မှာဘုရားသခင်ကိုအားပါတရားချီးမွမ်းကြတယ်လို့တမန်တော်ခန်းကြီး21အငယ်20မှာမှတ်တမ်းတင်ထားတာတွေ့ရပါတယ်။တရားနာနေကြတဲ့ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာမနဲ့ပြန်ဘာတွေဖြစ်မလဲဆိုတာကျွန်တော်တို့မသိနိုင်ကြမမြင်နိုင်ကြပါဘူး။ဘုရားရှင်ကိုသာယုံကြည်ကိုးစားဖို့လိုပါလိမ့်မယ်။များမကြမီအချိန်အတွင်းမှာအခက်အခဲပြဿနာတွေဒုက္ခတွေနဲ့ရင်ဆိုင်ရတော့မယ်ဆိုတာကြိုတင်သိနေရင်တောင်ဘုရားရှင်ကိုသာယုံကြည်ကိုးစားကြပါစို့။ဘုရားရှင်ရဲ့ငါသည်တင့်ကိုမစွန့်တင့်ကိုအလင်းပြည့်ပြည့်မထားဆိုတဲ့ဂရီတော်ကိုစိတ်နှလုံးအကျွမ်းမဲ့နဲ့ယုံကြည်ကိုးစားကြပါစို့အာမင်
ကိုယ် ောတရှိများရှင်ကျမတို့ရဲ့ဓာတ်ဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြားမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
တော်တော်ရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 88 8669တို့ဆက်သွယ်မြင်မြန်းနိုင်ပါတယ်ရှင်။
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။